မြန်မာနိုင်ငံတွင်ကမတူညီတဲ့ဘာသာလူမျိုးနောက်ခံရှိပြည်သူအလုံးဟာတန်းတူညီတူနိုင်ငံသားအခွင့်အရေးတွေခံစားရယူခွင့်ရှိတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကပြောဆိုပါရယ်ရခိုင်ပြည်နယ်တွင်ကြုံတွေ့နေရတဲ့အခြေအနေတွေကိုဖြေရှင်းဖို့ကော်မရှင်ဖွဲ့စည်းခဲ့တဲ့အပေါ်မှာလည်းလက်ရှိအစိုးရကိုချီးကျူးပြောဆိုသွားပါရယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့သတင်းစာရှင်းလင်းပွဲနဲ့ပတ်သက်လို့တော့နေပြည်တော်ကနေကိုသားညွန်ဦးကသတင်းပေးပို့ထားပါရယ်ရှင်
ဒီနေ့ညဦးပိုင်းနေပြည်တော်နိုင်ငံကြေးဝန်ကြီးဌာနရုံးမှာလုပ်တဲ့သတင်းစာရှင်းလင်းပွဲဟာကုလသမဂ္ဂအတွင်းမှုချုပ်နဲ့မြန်မာနိုင်ငံကြေးဝန်ကြီးဒေါက်ဆန်စွတ်ကြည်တို့ပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲဖြစ်ပေမဲ့လို့အတွင်းမှုချုပ်ဘန်ကီမွန်ကပဲအဓိကထားပြီးတော့ပြောဆိုသွားတာပါမြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ရင်ပြောင်းလဲမှုတွေအပေါ်မှာချီးကျူးပြောဆိုခဲ့ပေမဲ့စိန်ခေါ်အကဲစမ်းချက်တွေရှိတာကိုလည်းသူကထောက်ပြသွားပါတယ်အထူးဖြစ်တော့ရခိုင်ပြည်နယ်အတွင်းကအခြေအနေတွေကိုအထူးပဲမြင်မောင်းထုတ်ပြောခဲ့ပါတယ
် Do Aung San Suu Kyi and I agree that the people of Myanmar whatever their ethnicity religion or economic
ဘယ်လိုမျိုးဖြစ်ဖြစ်ဘယ်လိုဘာသာဝင်ဖြစ်ဖြစ်ပြီးတော့ဘယ်လိုစီးပွားအခြေအနေအောက်မှာဖြစ်ဖြစ်မြန်မာပြည်သူအားလုံးဟာလွတ်လပ်မြတ်တာပြီးတော့ဘေးကင်းလုံခြုံတဲ့အခြေအနေအောက်ပိုပြီးကောင်းမွန်တဲ့လူမှုစီးပွားအခွင့်အမ်းတွေလိုလားနေတယ်ဆိုတာဒေါ်ဆန်းစုကြည်ရောကျွန်တော်ပါသဘောထားတူခဲ့ပါတယ်ရခိုင်ပြည်နယ်တွင်းကနောက်ဆုံးအခြေအနေတွေကိုလည်းဆွေးနွေးခဲ့ပါတယ်အခြေအနေတွေကရှုပ်ထွေးနေပါတယ်ပြဿနာစစ်မြေကိုဖြေရှင်းဖို့ကလည်းအစိုးရကလိုလားတာတွေ့ရပါတယ်IDB ဒုက္ခသည်စခန်းတွေအတွင်းမှာ၄နှစ်ကြာဆင်းဆင်းရဲရဲကြက်တဲတဲ့အနေထားတွေအောက်နေနေရတဲ့ထောင်နဲ့ချီတဲ့ဒုက္ခသည်တွေနဲ့ပတ်သက်လို့နိုင်ငံတကာရဲ့စိုးရိမ်မခင်ဖြစ်မှုကိုလည်းကျွန်တော်ပြောပြပါရယ်။တခြားနေရာတွေကပြည်သူတွေလိုပဲသူတို့ဟာလည်းသူတို့အနာဂတ်အတွက်မျှော်လင့်ချက်တွေနဲ့လူသားဂုဏ်သိက္ခာတွေရတဲ့ပါလေ။ Ranger လူမှုဖွဲ့စည်းတွေအနေနဲ့သူတို့ရဲ့လူမျိုးလက္ခဏာတတ်မှတ်ချက်အခွင့်အရေးရဖို့တတ်တတ်မဟုတ်ပါဘူး။မတူတဲ့ဘာသာမတူတဲ့လူမျိုးရှိတဲ့မြန်မာပြည်သူအားလုံးအခွင့်အရေးများများတတ်တတ်နဲ့ဟန်ချက်ညီညီအတူတူရှင်တွဲနေထိုင်သွားနိုင်ဖို့လိုပါလေ။
ဒါ့အပြင်မြန်မာနိုင်ငံအတွက်မိတင်းနေထိုင်ကြတဲ့လူမျိုးအလုံးတန်းတူရည်တူနိုင်ငံသားအခွင့်အရေးရဖို့အခြေအနေကိုလည်းသူကမိမောင်းထူပြောသွားပါတယ်။သူ့အနေနဲ့အတွင်းမှုချုပ်တာဝန်နဲ့တတန်းယူခဲ့စဉ်တခြားမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့နီးနီးကပ်ကပ်ဆက်ဆံခဲ့တဲ့အခြေအနေတွေကိုလည်းအတွင်းမှုချုပ်ကထောက်ပြပြောဆိုသွားပါတယ်။အထူးဖြစ်တော့အခုလိုမျိုးဒေါန်ဆန်းစုကြည်အနေနဲ့အစိုးရတာဝန်ယူချိန်မှာအတူတကွတွဲလို့ရတာကိုသူ့အနေနဲ့ဂုဏ်ပေးတဲ့အကြောင်းပြောပါတယ
်။ It has been a great honor to work with the Do Aung San Suu Kyi.And particularly now
ဒေါ်ဆန်းစုကြည်နဲ့အတူတူကလက်တွဲလှုပ်လှုပ်နေတာအတွက်အင်မတန်ဂုဏ်ယူမိပါတယ်ဒေါ်ဆန်းစုကြည်အနေနဲ့ခုလိုမျိုးအစိုးရအဖွဲ့အတွင်းနိုင်ငံတော်ဝန်ထမ်းဆောင်နေတဲ့အချိန်ကာလမျိုးမှာကုလသမဂ္ဂဟာဒေါ်ဆန်းစုကြည်ရဲ့ဒီမိုကရေစီလှုပ်ရှားမှုကြီးကိုအစင်မပြတ်ထောက်ခံခဲ့တာပါ
သူ့အနေနဲ့ဒီအတွင်းမှုချုပ်တာဝန်ယူစဉ်မြန်မာစစ်ဆေးရကိုဒီမိုကရေစီအပြောင်းလဲအတွက်တိုက်တွန်းခဲ့တာကိုလည်းပြောဆိုသွားသလိုပဲသူ့ပြင်ပြောင်းလဲရေးအရှင်ဟုန်စတင်ဆောင်ရွက်ခဲ့တဲ့တမရဟောင်ဦးသိန်းစိန်ကိုလည်းချီးကျူးပြောသွားပါတယ်မြန်မာအစိုးရတဲ့အတွက်အကဲဆန်းချက်တွေအခက်အခဲတွေရှိပေမဲ့လို့အခုဆောင်းနေတဲ့ငင်းငိုင်းညီလာခံကနေပြီးတော့အမျိုးသားပြန်လည်တင့်မြဲရေးနဲ့ငင်းငိုင်းလုပ်ငန်းတွေရှေ့တိုးဆောင်နိုင်ဖို့ဟာနိုင်ငံတကာမြူသားစုရဲ့မြန်မာပြည်ပေါ်မျှော်လင့်ချက်ဖြစ်တယ်လို့လည်းအတွင်းမှုချုပ်ပန်ကီမွန်ကပြောပါတယ်။27ပင်လုံနဲ့ပတ်သက်လို့တော့ပါဝင်သူတွေရဲ့စိတ်ရှည်မှုပိုင်းဖြတ်မှုနဲ့စွန့်နှိမ့်နိုင်လူစိတ်တွေအပေါ်မှာသူ့အနေနဲ့ချီးကျူးကြောင်းလည်းပြောဆိုသွားပါတယ်။ဒါ့အပြင်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းကလှုပ်ခတ်သွားတဲ့ငလျင်ကြောင့်မလို့လူထိခိုက်သေးဆုံးမှုတွေနဲ့တမိုင်းဝင်ဖျားပထိုးပျက်စီးမှုတွေအပေါ်မှာဝမ်းနည်းတဲ့ကြောင်းတိမှုချုပ်ပန်ကီမွန်ကပြောဆိုသွားပါတယ်ခင်ဗျာ